VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မော်မှာ COVID ကရောဂါကာကွယ်နိုင်ဖို့နှာခေါင်းဆီးတွေကိုတတ်လာကြချိန်မှာနှာခေါင်းဆီးမျိုးစုံကိုနည်းပညာကုမ္ပဏီတွေတီထွင်နေကြပါတယ်။အထူးသဖြင့်ကျန်းမာရေးကိုအထောက်အကူဖြစ်စေမယ့်နှာခေါင်းဆီးမျိုးကိုနိုင်ငံတကာနည်းပညာကုမ္ပဏီတွေကတိုးချက်ကိုထူအောင်တီထွင်နိုင်ဖို့ကြိုးစားနေကြတာပါ။နှာခေါင်းဆီးဝတ်ထားသူရဲ့နှလုံးခုန်နှုန်းအသက်ရှူနှုန်းအပူချိန်စတဲ့အခြေအနေတွေကိုတိုင်းကြားမှတ်သားပေးနိုင်မယ့်နှာခေါင်းဆီးမျိုးတီထွင်ထုတ်လုပ်နိုင်ဖို့အတွက် Netherlands နိုင်ငံက engineer တွေနဲ့ဆရာဝန်တွေစမ်းသပ်တီထွင်နေကြပါတယ်။နှာခေါင်းဆီးကမတက်တော့ဘူးအသက်လဲဖို့လိုနေပြီဆိုတာကအစအတိပေးနိုင်တဲ့အထိတီထွင်နေကြတာပါ။စမ်းသပ်တီထွင်မှုတွေလုပ်နေတဲ့ Netherlands နိုင်ငံ House Center ကသုတေသီတွေကနှာခေါင်းဆီးမှာပါလွာတဲ့ဆန်ဆာထည့်ပြီးတော့အခုလိုအချက်အလက်တွေမှတ်သားအတိပေးနိုင်ဖို့တည်ထွင်နေကြတာဖြစ်ပါတယ်။ဒီအချက်အလက်တွေကိုစမတ်ဖုန်းဒါမှမဟုတ်ကိုယ့်ရဲ့ကွန်ပျူတာစီကိုအလိုအလျောက်ပို့ပေးမှာပါ။လောလောဆယ်စမ်းသပ်အစ်စ်မှာပဲရှိနေသေးပေမဲ့နှာခေါင်းဆီးဝတ်ဆင်သူတက်တောင့်တက်တာရှိအောင်လုပ်နေတယ်လို့ House Center ကသုတေသီအရှုတ်စရိဒါကရှင်းပြပါတယ်
။ You can think of putting smart functionalities, smart electronic functionalities like a respiration sensor,like a temperature measurement sensor to know if the wearer is doing well or if not
နှာခေါင်းဆီးထဲမှာအသုံးဝင်တဲ့ smart electronic နည်းပညာတွေထည့်ထားတာမျိုးလုပ်လို့ရပါတယ်။အသက်ရှူတိုင်းတာတဲ့ sensor မျိုးအပူချိန်တိုင်းတာတဲ့ sensor မျိုးထည့်ထားပြီးနှာခေါင်းဆီးဝတ်ထားသူအချိန်နဲ့ကောင်းလားဆိုတာသိအောင်လုပ်နိုင်ပါတယ်။တကယ်လို့အချိန်နဲ့မကောင်းရင်ခဏနားသင့်ပြီးဆိုတာကိုတုံ့ခါအသိပေးတာမျိုးလုပ်လို့ရပါတယ်။နောက်တစ်ခုကနှာခေါင်းဆီးတစ်ခုကိုဝတ်တင်တာတဲ့ပူချအောင်ဝတ်တဲ့သူမျိုးတွေရှိပါတယ်။အဲဒါကြောင့်နှာခေါင်းဆီးရဲ့စိုးထိုင်းမှုပမာဏကိုတိုင်းတာပြီးဒီနှာခေါင်းဆီးကတော့တိတိယောက်ယောက်အကောက်ကမပေးနိုင်တော့ဘူးအစ်စ်လဲဖို့လူပြီးဆိုတော့ကိုအချက်ပြအတိပေးလို့ရနိုင်ပါတယ
်နှာခေါင်းဆီးဝတ်ဆင်သူရဲ့ကျန်းမာရေးနဲ့ပတ်သက်သမျှကိုတိုင်းတာသိရှိနိုင်မဲ့အစ်စ်မြင့် smart နှာခေါင်းဆီးမျိုးတီထွင်နိုင်ဖို့လေ့လာနေကြတာပါအသက်ရှူလိုက်တဲ့အခါအောက်ဆီဂျင်ပြည့်ပြည့်ဝဝရရဲ့လားအသက်ရှူနှုန်းမှန်းရဲ့လားနဲ့ခန္ဓာကိုယ်အပူချိန်တွေကိုစောင့်ကြည့်တိုင်းတာရောမကပဲ AI ဉာဏ်ရည်တုနည်းပညာနဲ့ခွဲခြားသုံးသပ်ပေးနိုင်ဖို့အထိပါလေ့လာတီထွင်နေကြတာဖြစ်ပါတယ်တကယ်လို့တီထွင်နိုင်ပြီဆိုရင်နေမကောင်းသူတွေပြန်လဲချမ်းမအောင်စူးစမ်းနေတဲ့လူနာတွေအတွက်အများကြီးအကျိုးရှိနိုင်မှာဖြစ်တယ်လို့သုတေသီတွေကပြောပါတယ်ဒါပေမဲ့တခြားပုံမှန်နှာခေါင်းဆီးတွေပုံစံမျိုးခပ်ပါပါ smart နှာခေါင်းဆီးကယောဂပိုးကိုခြေဖြတ်ပေးနိုင်တာမျိုးမဟုတ်ဘူးဆိုတော့ကတော့သုတေသီအရှုတ်စရိဒါကအသေးအချာရှင်းပြပါတယ
် This smart mask is not intended to perform any medical functionSo a regular mask, right, what you can buy off the shelf, the same functionality is what this mask can
also do. Smart နှာခေါင်းဆီးကယောဂဘူးတက်ဖြစ်နိုင်မှုလုပ်ထားတဲ့နှာခေါင်းဆီးမျိုးမဟုတ်ပါဘူး။ပုံမှန်ဆိုင်ပြီးမှဝယ်လို့ရတဲ့နှာခေါင်းဆီးတွေလိုပဲကာကွယ်ရေးအတွက်ယူရထားတာဖြစ်ပါတယ်။ကိုယ်ကျန်းမာရေးနဲ့ပတ်သက်တဲ့အချက်တွေကိုမှတ်သားတိုင်းတာပေးနိုင်တာကပဲပိုထူးတာပါ။ Virus ပိုးတွေ၊ Bacteria ပိုးတွေကိုယ်ထဲမဝင်အောင်တားဆီးနိုင်တဲ့နေရာမှာတခြားနှာခေါင်းဆီးတွေနဲ့ပိုမသာပါဘူး။ယောဂဘူးမကူအောင်ကာကွယ်ပေးတဲ့နှာခေါင်းဆီးတစ်ခုသာဖြစ်ပါတယ်။ကြည်ရောရောအကောက်ွယ်ပေးနိုင်တယ်မပေးနိုင်တော့ဘူးဆိုတော့ကိုညွန်ပြနိုင်တဲ့နှာခေါင်းဆီးမျိုးသာဖြစ်ပါတယ်
။ COVID ကရောဂါကူးစက်မှုကာကွယ်တဲ့နေရာမှာနှာခေါင်းဆီးဝတ်ဆင်တာကထိရောက်တယ်လို့ပညာရှင်တွေကလေ့လာတွေ့ရှိထားပါတယ်။ယောဂပိုးရှိသူရဲ့နှာခေါင်းပါးစပ်ကထွက်လာတဲ့အရေးအပုံမွှားလေးတွေကိုယ်ကိုယ်ရဲ့ရောက်မလာအောင်လို့နှာခေါင်းပါးစပ်တစ်ဝိုက်အဝတ်စနှာခေါင်းဆီးတို့ဝတ်ဆင်ပြီးကာကွယ်နိုင်တယ်လို့ပြောထားတာပါ။ဒါကြောင့်လဲနှာခေါင်းဆီးတွေဝတ်ဆင်ကြဖို့ကျွမ်းကျင်သူတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။နှာခေါင်းဆီးဝတ်ထားရင်ပုံမှန်အတက်ရှူသလိုတော့လွတ်လွတ်လပ်လပ်မရှိဘူးဆိုတာဝတ်ဖူးသူတိုင်းသိကြပါဗျ။အခုလိုမျိုးထူးထူးခြားခြားနည်းပညာတွေတက်ဆင်ထားတဲ့ smart နှာခေါင်းဆီးမျိုးဆိုရင်ပိုတော့တက်တောင့်တက်တာမရှိမှကိုစိုးရိမ်နိုင်ပါတယ်။သူတေသီအရှုတ်စရိဒါကတော့အဝတ်သားမှာကပ်ထားတဲ့ wearable computer chip ကပပလွလွမှုတိတိတတ်တာကြီးမဟုတ်ဘူးလို့ပြောပါတယ်
။ But you don't want to wear a mask or wear a garment with a bulky box like electronics sticking around.You want something that's almost, let's say, it's not bothering you at all. It's flexible.
ဒီထဲတဲ့ electronic ပစ္စည်းတွေပါတဲ့နှာခေါင်းဆီးတို့အဝတ်ထည်တို့ကိုဘယ်သူမှမဝတ်ချင်ကြပါဘူး။ဝတ်ထားလို့ဝတ်ထားမှမသိရတာမျိုးပဲဖြစ်ချင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့ကပြော့ပြောင်းပြီးတက်တောင့်တက်တာလုံးဝရှိစေမယ့်ဟာမျိုးတည်ထွင်နေတာပါ။အပူချိန်စူထိုင်းမှုစသဖြင့်တိုင်းတာနိုင်တဲ့ sensor တွေအချက်လက်တွေကိုပို့လွှင့်နိုင်တဲ့ antenna တွေကိုအလွှာလိုက်ဖန်တီးထားတဲ့တိတ်နဲ့နဲ့အစစ်မြင့်တဲ့ကွန်ပျူတာချစ်မျိုးကျွန်တော်တို့ host center ကတည်ထွင်နေတာပါအဲ့ဒီကွန်ပျူတာချစ်ကအချက်လက်တွေကို bluetooth ဆက်သွယ်ရေးနည်းပညာတွေပဲဖြစ်ဖြစ်ဒီထက်ဝေးဝေးရောက်နိုင်တဲ့နည်းပညာတွေပဲဖြစ်ဖြစ်ပို့လို့ပေးနိုင်ဖို့လည်းလုပ်ထားပါဗျ
Netherlands နိုင်ငံ Hawks Center ကပညာရှင်တွေကကျန်းမာရေးအတွက်အရေးကြီးတဲ့အချက်အလက်တွေကိုတိုင်းတာနိုင်တဲ့နှာခေါင်းဆီးတွေအပြင်အသက်ရှူလိုက်တဲ့အခါအဆိပ်ဖြစ်တဲ့ဓာတ်ငွေတွေရှူမိသလားဆိုတာကိုသိရှိသတိပေးနိုင်တဲ့ Smart နှာခေါင်းဆီးမျိုးကိုလည်းတီထွင်နိုင်ဖို့ရည်ရွယ်ထားကြပါတယ်။အဲဒီနှာခေါင်းဆီးကတော့မိသက်သမားတွေ၊ဓာတ်ရုပ်ပစ္စည်းတွေနဲ့အလုံးလုံးနေကြရသူမျိုးတွေအတွက်ဖြစ်ပါတယ်။နှာခေါင်းဆီးတက်ထားပေမဲ့အသက်ရှူတဲ့အခါလွယ်လွယ်ရှူနိုင်မယ်လို့ဆိုတဲ့နှာခေါင်းဆီးမျိုးကိုတော့တောင်ကိုရီးယားနိုင်ငံ LG Electronics ကုမ္ပဏီကဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့2020 IFA စမ်းသစ်တီထွင်မှုဆိုင်ရာကုန်စည်ပြပွဲကြီးမှာမိတ်ဆက်သွားခဲ့ပါတယ
် LG Puricare Mask It's got a very light, very quiet fan to assist your breathing.
လေတန်းဆက်တက်ထားတဲ့ LG Puricare နှာခေါင်းဆီးကို LG Electronics Company အကြီးအကဲကမိတ်ဆက်ပြောပြနေတာပါ။အင်မတန်ပေါ့ပါပြီးအသက်ဝဝရှူနိုင်မယ်လို့ပြောပါရယ်။အသက်ရှူနှုန်းတိုင်းတဲ့ sensor ကဝင်သက်ထွက်သက်ပေါ်လိုက်ပြီးတော့ပန်ကာကိုချိန်ဆပေးနိုင်မှာဖြစ်တယ်လို့ပြောပါရယ်။လေတန်းဆင်ပေးတဲ့ပန်ကာကလည်းအတန်တိတ်ဖြစ်တယ်လို့ကြေညာသွားပါရယ်။အိမ်တွေအဆောက်အဦတွေမှာတက်ဆင်တဲ့ LG လေတန်းဆက်တွေရဲ့ဤပညာအတိုင်းလုပ်ထားတဲ့LG Puricare နှာခေါင်းဆီးကိုအခု2020ကုန်ပိုင်းမှာရောင်းမယ်လို့ပြောပေမဲ့ဘယ်လောက်နဲ့ရောင်းမယ်ဆိုတာကိုတော့ပြောမသွားပါဘူး။သူတို့ရဲ့လေတက်နှာခေါင်းဆီးကအချိန်အကြာကြီးဝတ်ထားရင်တောင်တက်တောင့်တက်တာရှိတယ်လို့ဆိုပါတယ်။ဒါကြောင့်ကိုဗစ်ရောဂါတွေကိုကုသပေးနေတဲ့ဆိုးမျိုးကတက္ကသိုလ်ဆေးရုံတစ်ခုကိုဒီနှာခေါင်းဆီး2000လှူမယ်လို့လည်း LG ကုမ္ပဏီကကြေညာထားပါတယ်။လေတန်းဆင်ပေးတဲ့ဒီနှာခေါင်းဆီးကကိုဗစ်ရောဂါပိုးမကူအောင်လို့ဘယ်လောက်ထိထိရောက်ရောက်ကာကွယ်ပေးနိုင်မလဲဆိုတာကိုတော့ LG ကုမ္ပဏီကမပြောသေးပါဘူး။လေတန်းဆက်အတွက်လွယ်လွယ်ဝင်နိုင်မဲ့ဘက်ထရီကလည်း3နာရီအပေါ်မူတည်ပြီးတော့2နာရီကနေ8နာရီအထိသုံးလို့ရမှာဖြစ်ပါတယ်။ဒီနှာခေါင်းဆီးရဲ့ထူးခြားမှုနောက်တစ်ခုကတော့နှာခေါင်းဆီးထည့်တဲ့ဘူးဖြစ်ပါတယ်။ရောဂါပိုးတွေကိုတေးစီတဲ့ခရမ်းလွန်ရောင်ခြည်တက်ထားတဲ့ဘူးဖြစ်ပါတယ်။ဒါရင်မကပါဘူး။နှာခေါင်းဆီးမှာဖီလ်တာလဲဖို့လိုပြီးဆိုရင်smartphone တွေက LG ThinQ mobile app ကိုလှမ်းအကြောင်းကြားပေးနိုင်ပါတယ်ရှင်ကျွန်မစုမြတ်မော်ပါ